ထိုင်းနိုင်ငံမှာရွှေပြောင်းလူသမားတွေမှတ်ပုံတရမဲ့အစီအစဉ်လေးတရက်ကိုဆူရောကချမှတ်ပြီးတဲ့နောက်ပထမပတ်အတွင်းမှတ်ပုံတင်တဲ့ရွှေပြောင်းလူသမား2သိန်းတောင်မပြည့်ဘူးလို့ထိုင်းလူသမားဝန်ကြီးဌာနကပြောပါတယ်။မှတ်ပုံတင်မဲ့လူသမားရေအတွက်6သိန်းကနေ7သိန်းအထိရှိမယ်လို့ထိုင်းတာဝန်ရှိသူတွေကခန့်မှန်းထားတာပါ။တနင်္ဂနွေလုံးမှာဖွင့်ထားတဲ့မှတ်ပုံတင်ဌာနတွေမှာတနင်္လာနေ့ကလေးကဆိုရင်အလို့ရှင်ပေါင်း 9,800 ကျော်ကလူသမား3သိန်း 900 ကျော်တဲ့မှတ်ပုံတင်ခဲ့ကြတယ်လို့ထိုင်းလူသမားဝန်ကြီးဌာနကပြောပါတယ်။မှတ်ပုံနေလျှောက်ထားသူအများစုဟာဘန်ကောက်၊စမုတ်ပရာကန်၊ရယောင်၊ပတန်ထာနီနဲ့နွန်ထာဘူရီဒေသတွေကဖြစ်ပြီးအများစုကမြန်မာလူသမားတွေဖြစ်ပြီးတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကလူသမားတွေလည်းပါဝင်ပါတယ်။မှတ်ပုံတင်တဲ့ထဲမှာလေယာဉ်လုပ်ငန်းကအများစုဖြစ်ပြီးအဲဒီနောက်မှာဆော့လူရေးအစားအစာနဲ့အဖြစ်အပျက်ရောင်းချရေးလုပ်ငန်း၊အတူတူဝန်ဆောင်မှုလုပ်ငန်း၊စိုက်ပျိုးရေးဆက်ဆက်စီးပွားရေးလုပ်ငန်းတွေဖြစ်တယ်လို့ထိုင်းလူသမားဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။